ရရှိမြခင်ဗျာရွေးကောက်ပွဲမှာနိုင်ရထားတဲ့ NLD ပါတီကလွတ်တော်စေအတွက်ဥက္ကဋ္ဌဒုက္ကဋ္ဌတာဝန်တွေကိုပါတီရင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုတာဝန်ပေးထားပါတယ် NLD ရဲ့အစီအစဉ်ဟာတိုင်းသားစည်းလုံးညီညွတ်ရေးပြန်လည်တင်ပြရည်ရွယ်တဲ့လုပ်ရည်အဖြစ်နဲ့ကျိုးဆိုသူတွေရှိရမယ်လဲဝေဖန်မှုတွေလည်းရှိပါတယ်ဆိုတော့ဒီ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရာအစိုးကဘလို့ရလဒ်တွေခန်းစားနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးကြမဲ့ပုဂ္ဂိုလ်ရဲ့သဘောထားတစ်ချို့ကိုကျွန်တော်တို့ရေဘူးရသုံးသက်ချက်တွေကိုအရင်ဆုံးကြားကြပါတယ်ဆိုတော့ဒီ NLD အနေနဲ့လွတ်တော်ဥက္ကဋ္ဌဒုက္ခစားတွေခံလိုက်တဲ့အပြင်ဒီပါတီပြင်ပကတိုင်းနာကောင်းဆောင်တွေရောနောက်တစ်ခါဒီပြန်ပြက်ပြည်ခံပြိုးပါတီရတော့ပါပါသေးတယ်ဆိုတော့ဒါ NLD ပါတီအနေနဲ့နိုင်ငံရေးအရာမဟာဗျူဟာကျတဲ့ခြေလှမ်းတရလို့ဟိုပြောနိုင်သလားသတင်းစာဆရာဦးစီစိုးအောင်မြင့်ရဲ့သဘောထားကိုအရင်ကြားကြပါတယ်ခင်ဗျာ
အဲအခု NLD ပါတီကရွေးကောက်ပွဲမှာနိုင်ပြီးတော့အဲ့တို့တိုင်းပြည်အတွက်ဟိုလောက်ကန်ခွင့်ရသွားတာတွေလောက်ရမဲ့ဟာတွေကိုကျွန်တော်တို့အရင်ကြည့်ဖို့လိုပါတယ်အဲ့လိုကြည့်လိုက်တဲ့အခါကျတော့အဲ့တို့တွေကဒီထိပ်ပိုင်းကောင်းဆောင်တို့မျိုးတွေပေါ့နော်တို့အများကြီးခန့်အပ်တိုင်းဝင်ရှိတယ်အဲ့ဒီလွတ်တော်မှာဆိုရင်အဲ့လွတ်တော်ဥက္ကဋ္ဌတွေဒီဥက္ကဋ္ဌတွေဒါလည်းမကောက်ဘူးအစိုးရအဖွဲ့မှာဆိုရင်လည်းဟိုတော်တော်များများပေါ့နော်ဒီဝင်ဌာနတွေရှိပြီလားမလုပ်ဘူးဆိုရင်ဝင်ဌာနတွေအများကြီးပဲပြီးတော့မှတရားသူကြီးတွေလည်းအများကြီးပဲနောက်ပြည်တော်စုအဖွဲ့တွေလည်းအများကြီးပဲနောက်ပြီးတော့မှတိုင်းနဲ့ပြည်နယ်အဖွဲ့မှာဆိုရင်လည်းဝင်ကြီးချုပ်တွေရှိတယ်အဲ့ဒီဝင်ကြီးချုပ်ကမှတစ်ခါပြန်ခတ်မဲ့အဲကိုရတော်လိုအဲ့ဒီပြည်နယ်နဲ့တိုင်းအဖွဲ့ဝင်ကြီးတွေလည်းရှိတယ်ဆိုတော့လေပေတော်မင်းများမှာသူတို့ရာထောင်ကျန်းလောက်ရှိတဲ့အဲလူပုဂ္ဂိုလ်တွေကိုသူတို့ခန့်ထားပိုင်ရရှိသွားပြီတိုက်ပြီးကိုစီမံခန့်ခွဲအုပ်ချုပ်ဖို့အတွက်ပေါ့အဲ့တော့ဘလောက်များတဲ့ဟာကြီးကိုစီမံခန့်ခွဲတဲ့ဒီမှာတိုက်ပြီးအတွက်ပြင့်တော်တဲ့လူတွေကိုဟိုလုပ်ဖို့သူတို့ရှင်းစားတဲ့ပုံပေါ်ပါတယ်တိုက်ပြီးတော့ပြင့်တော်တယ်ဆိုတာကအမျိုးသားပြန်လဲရင်းများစီရေးတိုင်းသားစီလုံးညီရင်းနဲ့တကယ်လူမှန်နေရာမှာနေရာချထားပေးတယ်ဆိုရင်ဖွံ့ဖြိုးတိုးတက်ရေးကိုဒါတုံးပြန်နိုင်တဲ့အနေအထားမျိုးဖြစ်မှာပေါ့နော်အဲ့တော့ကြောင့်မို့လို့ပါတီတွေကမခဒီပါတီအပြင်ကလူတွေကအဲ့လိုကြေကြေပြင်းပြင်းစဉ်းစားပြီးတော့နေရာပေးတာကဒါအတော်ကောင်းတဲ့ကိစ္စဖြစ်ပါတယ်နောက်တစ်ခုကပါတီတွေမှာလည်းပြဿနာမပေါ်နိုင်ဘူးလို့ထင်ပါတယ်ဒါဖြစ်လို့လဲဆိုတော့အဲ့သူတို့ခါတာဝန်ပေးမဲ့လူတွေကအများကြီးများလို့ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဝိုင်းရဲ့နိုင်ငံရေးသမားဥတုဝေကိုလည်းမေးချင်ပါတယ်ဥတုဝေခင်ဗျာဆိုတော့ဒီလွတ်တော်ဒီအစိုးရတည်ထဲမှာ NLD ပါတီကမဟုတ်တဲ့သူတွေရဲ့အခန်းကဏ္ဍဘလောက်တိုင်းတာတွေအရေးကြီးရဲ့လို့ယူဆပါတယ်ခင်ဗျာ
အေးကျွန်တော်ဒီလိုတုံ့တက်ချင်ပါတယ်NLD ကိုယ်စားလှယ်များလွှမ်းမိုးတဲ့ဟိုပြည်သူ့လွတ်တော်ကြီးကလေ NLD အစိုးပြုတ်လိုက်တယ်လွတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌတို့ကိုလွတ်တော်ကတူတူခံပေးလိုက်တာပေါ့နော်ဝတ်တာပါတယ်အဲ့ဒါလို့နော်အဲ့ဒီထဲမှာတူဦးကဗမာအမျိုးသားကြနောက်တူဦးကတော့ကချင်အမျိုးသားဖြစ်တာကိုတွေ့ရပါတယ်လေနော်နောက်ပြီးတော့ဟိုလာမယ့်အမျိုးသားလွတ်တော်မှလေးပဲဥက္ကဋ္ဌဒုတိယဥက္ကဋ္ဌတွေကိုကရင်အမျိုးသားတူဦးနဲ့ရခိုင်အမျိုးသားတူဦးကိုရွေးချယ်ထားတယ်လို့ဟိုကြားသိရတယ်လေနော်အဲ့ဒီ NLD ရဲ့အဆင့်အပြင်ဟာတိုင်းသားစီလုံးညီညီလေးကိုအကောင့်ထည့်ပေါ်လိုက်တာပဲလို့ထင်ပါတယ်နော်မြန်မာနိုင်ငံမှာတိုင်းသားချင်းချင်းပြန်လည်တင့်မြည်ရေးကြွေးကြော်တာလည်းကတည်းကကြားပြီလေအဲ့ဒီကြွေးကြော်ချက်ကို NLD ကအစပြုဖော်တင်လိုက်တာလို့လည်းပြောနိုင်ပါတယ်ဗျနော် NLD ရဲ့ဆောင်ရွက်ပုံကလည်းပဲအမျိုးအမြင်ကြီးရလို့ကျွန်တော်ထင်တယ်ဗျဒါပေမဲ့စုပေါင်းလှုပ်ဆောင်တာဟာလေအဆွမ်းအားကြီးမားနိုင်တယ်လို့ပူးပေါင်းလုပ်သူတွေအချင်းချင်းမညီညွတ်လို့ရင်လည်းဟုတ်လားတိုးတက်ဖြစ်ထွန်းမှုတွေအနောက်ရှေ့ဖြစ်သွားနိုင်ပါတယ်ဒါကြောင့်နိုင်ငံနဲ့ပြည်သူတွေအကျိုးကိုမျှော်ဝေးပြီးတော့သတိတည်လိုက်ပြီးဖြစ်တဲ့ညီညွတ်ရေးကိုပိုမိုကြီးထွားတမန်အောင်လုပ်ကြပါ NLD ထဲမှာကျွန်တော်နဲ့ချစ်ခင်ရင်းနေတဲ့လူတော်လူကောင်းတွေအများကြီးရှိတယ်ဗျဟု
တ်ကဲ့ဆရာ
သူတို့တွေတာဝန်အပေးခံရမယ်ဆိုရင်တော့သိကောင်းတာပေါ့ဗျာလူတော်လူကောင်းများများပါမှဒီမိုကရေစီအရွေးအပြောင်းကြီးဟာလင်းလင်းမြန်မြန်ကြီးပြောင်းလဲနိုင်လိမ့်မယ်လို့ကျွန်တော်တော့ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါတခုရှိတာဒီ NLD အနေနဲ့တိုင်းရင်းသားတွေကိုဟိုနေရာပေးရဆိုရင်ပဲအမိခံလောက်ပဲဖြစ်နေတယ်တကယ်လုပ်ပိုင်ခွင့်ရှိတဲ့နေရာမျိုးမဟုတ်ဘူးဆိုပြီးဝေဖန်တဲ့တချို့လည်းကျွန်တော်ကြားပါတယ်ဆိုတော့ NLD ရဲ့အစီအစဉ်ကတချို့အပိုင်းတွေမှာဒီစန့်ကျင်ဘက်အကျိုးသက်ရောက်မှုတွေရောမဖြစ်နိုင်ဘူးလားဒါတော့ကျွန်တော်ဒီရခိုင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တူလည်းဖြစ်တဲ့ဥပေသံသဘောထားကိုကြားချင်ပါတယ်ခင်ဗျာ
အဲကျွန်တော်ပထမဆုံးပြောချင်တာကပေါ့နော်ဒီတိုင်းဒါဒီကိုနေရာပေးရှင်အားဖြင့်နော်တိုင်းဒါစီလုံးညီညွတ်ရေးကိုဖြစ်စေသလားဆိုတော့အပင်တကာမျိုးကိုပထမကျွန်တော်တို့စဉ်းစားရပါမယ်တကယ်တမ်းတိုင်းဒါရေလူရှင်နဲ့နော်ဖက်ဒရယ်ပြည်ထောင်စုထိတွားနိုင်တဲ့ဖွဲ့စည်းပုံကိုပြင်ဆင်တဲ့အဲ့လိုပုံပုံမျိုးအခွင့်အာဏာရှိတဲ့ပုံပုံမျိုးလုပ်ပိုင်ခွင့်ရှိတဲ့နေရာမျိုးအဲ့ဒါမျိုးကိုလည်းကျွန်တော်တို့ဟုတ်မဟုတ်ဖြည့်တင်စဉ်းစားရမယ်အဲ့ဒီမှာပထမတစ်ချက်ပြောချင်တာကတော့ခတ်မှုခံပေးမှုပေးမှုပေါ့နော်ကျွန်တော်တို့ဒီတိကျန်ကျူပါတီကတယောက်ပါတယ်ကျွန်တော်တို့ရခိုင်မျိုးသားပါတီကတယောက်ပါတယ်ကြံတဲ့ပုဂ္ဂိုလ်နှစ်ယောက်ကတော့ NLD ပါတီကပေါ့နော်အဲ့လိုပြီးတဲ့အခါမှာဒါမြန်မာပြည်မှာရွေးကောက်ပွဲမှာ ဒုတိယနဲ့တတိယနေရာရတဲ့ပါတီတွေကိုအတိမပြုတယ်အနေနဲ့ကျွန်တော်တို့ဒီအခွင့်အရေးကိုပေးတယ်လို့ကျွန်တော်တို့ယူဆပါတယ်။ဒါမဲ့ကျွန်တော်တို့မှာခက်တာကအဲ့ဒီပါတီတွေနဲ့ NLD နဲ့နှိမ့်နှိုင်းဆက်ဆံမှုကျွန်တော်တို့မတွေ့ရဘူး။ကျွန်တော်တို့ခံစားရတာကဒီကျွန်တော်တို့ရခိုင်မျိုးသားပါတီကပုံပုံတရားကိုလည်းဖေးတယ်။ဒီလိုမျိုးပါတီကိုအကြောင်းမကြားဘူး။သူတို့စိတ်ကြိတ်ခေါက်ခေါက်ရွေးပြီးတော့ပေးလိုက်တယ်ဆိုတဲ့သဘောမျိုးပဲကျွန်တော်တွေ့တယ်။အဲ့ဒါကြောင့်ပါတီနှစ်ခုကြားမှာကျွန်တော်တို့အဆင်မပြေမှုတွေအထင်လွဲစရာတွေဖြစ်လာတယ်။အဲ့ဒီအပေးခံရတဲ့ပုံကူနဲ့ပါတီကြားမှာလည်းဒါသဘောမကျမှုတွေဖြစ်လာ။အဲ့ဒါ energy party အဲ့လိုပေးခြင်းဟာကျွန်တော်တို့အတွက်ကောင်းသောရလဒ်တစ်ခုတည်းလောလောဆယ်မှာတော့ကျွန်တော်တို့ဆက်မှာအခက်အခဲတွေကြုံပါတယ်။အဲ့လိုပဲဒီတိုင်းပြောပါတီမှာလည်းဤတီဖုန်မြတ်ကိုပေးတာအဲ့လိုဖြစ်နိုင်ပါတယ်
။ဟုတ်ကဲ့ဦးပေးစံကျေးဇူးပါ။ကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးလို့ရတဲ့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိနေပါတယ်။ကျွန်တော်တို့ဒီအမေရိကန်ပြည်အောင်စုကပဲမောင်တသနာလည်းဆွေးနွေးလို့ရပါတယ်ခင်ဗျ။အ
ဲ့တော့အခုဒီဟို NLD လုတ်သွားတဲ့ဥက္ကဋ္ဌကကျွန်တော်တို့သဘောကျသွားတယ်။ဘာလို့ကျောင်းမှာဟို NLD ကကျောင်းနိုင်ငံကြီးတွေရွေးချယ်တယ်ဆိုတာလေဒါအသေးစားစစ်စစ်ကြီးရွေးချယ်ထားတာပါ။ကျွန်တော်တို့ဒီဖက်ဒရယ်ပြည်တော်စုကြီးကရရအောင်နေလို့လည်းမရအောင်အဲ့ဒါဒီ energy လုတ်သွားတဲ့ကိစ္စဟာဒီစစ်အုပ်ချုပ်ရေးဟာအတွက်ကြောင့်အစိုးရတော့ဆုတ်ချလိုက်တာဆုတ်ချလိုက်ဆိုကြဒီချိန်မှာ energy လုတ်လုတ်ဆောင်ရတဲ့ energy ကဥပအောင်ဆောင်ရတဲ့ဥပအောင်ဆောင်ရတဲ့ solution ဒါကျွန်တော်တို့တန်းကြောင်းကတဲ့ဝင်နိုင်တယ်လို့မတဲ့ဝင်လည်းအခုကအစိုးရတိတ်ရတော့ဒီချောင်းကိုဖွဲ့ရသေးဘူးဖွဲ့ရသေးတဲ့အချိန်မှာကျွန်တော်တို့က react တွေကို defective ကိစ္စတွေအချိန်နဲ့ screen တွေကိစ္စတွေတရားရင်တော့အားတွေပြီးတဲ့အခါကျရင်အများကြီးဟိုအချောင်းလေးအစိုးရကဥတည်သွားနိုင်တယ်အဲ့တော့ကျွန်တော်တို့ကအခုံနဲ့ဆိုလို့ရှိရင်ဥရောဆောင်ရောက်ပါအတိငန်းနဲ့တက်တယ်ပါဗျာအခုအရသာအစိုးရတည့်ရဲ့ online ရေးဆိုနောက်ဆိုလို့ရှိရင်တောက်ချောက်အရသာအစိုးရတောက်ချောက်ပေါ်လာတော့အဲ့ခါကျတော့ကိုတို့ကျင်းတဲ့ခါကြီးထိထိနဲ့သွား
ကျွန်တော်ဒီမှာရန်ကုန်မြို့ကဒီကို slime ပွေကုန်းကိုလည်းအလှည့်ပေးခြင်းပါတယ်ကို slime ပွေကုန်းသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့တူတူလေးနဲ့ဆွေးနွေးနေဆွေးနွေးနေဆိုရင်တော့အခု NLD သွားနေတဲ့အမွာရတော့ကျွန်တော်တို့သဘောကျပါတယ်ဆိုတော့အခုလွတ်တော်ဒီကိစ္စနဲ့အဲ့ဒီဈေးချေတဲ့ပုံစံအခုချိန်ကြီးတော့လူတွေကလည်းတော့သဘောကျပါတယ်တိုးတိုးညာလည်းပဲအချို့ကြီးကိစ္စရောက်လာတဲ့ချိန်မှာအခုသမရတို့ဘာတို့မှအဲဘာတို့စကားပြောလာတဲ့ချိန်မှာအခုအကြံခန့်ကြီးကဥတုရဆွေမတို့ကိစ္စတို့ဘာတို့ညံ့ညံ့ပြောလာတယ်ဆိုတော့ကျွန်တော်အကြံပေးချင်တဲ့ဥစ္စာကတော့ဒီအကြီးအကဲထိဆုံးမနေရကတော့ NLD ပဲယူစီစင်းတယ်ဒီလိုမျိုးသူရဆွေမလူမျိုးနောက်ပြီးတော့ဥခွန်ထူးလူမျိုးကိုသမရအပြံပြအဖွဲ့အဲအဲ့လိုမျိုးအစင်းတော့ပဲကျွန်တော်ကတော့ဟိုခံထားချက်စီနေတကယ်ထဲထဲဝင်ဝင်အလုံးလုံးနဲ့တူတဲ့တူဒီနေရာမှာတော့တကယ်လို့မျိုးတော်လှန်ကြီးအကာလတုန်းကတကယ်လူထုအတွက်မမမမစက်တီပြီးတော့မှတကယ်လူတော်လူကောင်းတွေကိုတော့ကျွန်တော်တို့ခံထားချက်စီပါတယ်ဒါမှမဟုတ်ခဲ့နဲ့အခုကြမှာ2030နောက်ပိုင်းကြမှာပေါ်လာတဲ့လူတွေကတော့ဟိုကျွန်တော်တို့ NLD ပါတီဝင်မဟုတ်တဲ့သူတွေရောကျွန်တော်သိပြီးတော့မှမခံဖြစ်ချင်းပါဘူးဆိုတော့အားလုံးတော့ဒီလိုချိန်ထိတော့ကောင်းပါတယ်ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆော့ဆော့ဒီကိုစလိုင်းပွေကိုပြောခဲ့တဲ့အချက်တစ်ချက်ကလည်းစိတ်ဝင်စားစရာကောင်းပါတယ်တခုရှိတာဒီ NLD ပါတီဝင်မှာရောအခုသူခန့်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့တချို့ကကြတော့တစ်ချိန်တစ်လျှောက်လုံးအနစ်နာခံလုပ်ခဲ့ကြရတယ်အခုချိန်ကျမှဘေးပယ်ခံရတယ်ဆိုတဲ့ခံစားချက်မျိုးတွေမပေါ်နိုင်ဘူးလားနောက်တစ်ခါဒီဖိနှိပ်ခံရတဲ့အချိန်မှာတော့လက်တွဲပေါ်ဒီမဟာမိတ်နိုင်ငံရေးအင်အားစုတွေအနေနဲ့ရောနေရာမပေးမြန်မာပြည်မှာခံအောင်ဆိုတဲ့ခန်းစားချက်မျိုးတွေရောမပေါ်နိုင်ဘူးလားဥစီစုအောင်မြင့်သဘောထားဆွေးနွေးပြပါဦးခင်ဗျအ
ဲကျွန်တော်ကမျိုးစုံထဲမှာရှိရင်သူကနှစ်ပိုင်းပေါ့ပထမတစ်ပိုင်းကတော့ energy ထဲကပဲဟုတ်တယ်အတိတ်ကာလတုန်းကတက်ပြုတ်ဝင်ခဲ့တယ်အနစ်နာခံခဲ့တယ်ထောင်လေးကြားခဲ့တယ်အဲမိသားစုတွေပြည်ပရေဖြစ်ခဲ့တယ်ဒါတွေကြောင့်မလို့ဟိုတာဝန်တွေယူပြီးလဲတာဝန်တွေပေးပြီးလဲဆိုတဲ့အယူဆကတော့ကျွန်တော်ကတော့အဲ့လိုမျိုးကိုလက်မခံပါဘူးဒါဖြစ်လို့လဲဆိုတော့ဒီလိုမျိုးတိုက်ပြီးတဲ့အနစ်နာခံတဲ့လုပ်တယ်ခိုင်တယ်ဆိုတဲ့ဥစ္စာကဘယ်သူရဲ့တိုက်တွန်းချက်မှမပါဘူးကိုယ့်ဘာသာကိုယ်လုပ်ကြပါဒီဥစ္စာတွေနဲ့ပတ်သက်ရင်ဟိုဆံပေးလို့ဟိုခြေပြန်ယူတာလို့ဟိုအခြေတောင်းလို့တောင်းတာမျိုးတို့ကလုပ်ကောင်းတဲ့အရာမဟုတ်ပါဘူးဒီအချိန်မျိုးအများအားစဉ်းစားရမှာကတိုက်ပြီးကိုယ်ကောင်းရကောင်းကျိုးတိုးတက်ရတိုးတက်ကြအောင်ဒါကိုပဲစဉ်းစားရမှာပါအဲ့ဒီတိုက်ပြီးကောင်းရကောင်းကျိုးအတွက်ကိုကိုယ်ဟာဒီနေရာမှာမရရင်ဟိုနေရာမှာတိုက်ပြီးတဲ့အလုပ်ကြီးပြုရမယ်ဆိုတဲ့စိတ်ကိုပဲဟိုအများအားပြေးပြီးတော့ပြေးပြပါတယ်ဒီလိုမှမဟုတ်ပဲဒီအခြေတောင်းတဲ့စိတ်ဒီနဲ့ဆိုရင်တော့အတန်းကြီးဖွင့်ပြတဲ့ရေးကြတာဒါအနောက်ရှက်အများကြီးဖြစ်ပါတယ်။ဒါကတူကအခြားပါတီတွေနဲ့လက်ပေါ်ကံတဲ့ပါတီတွေနဲ့ဆက်နိုင်မယ့်ကိစ္စမှာဆိုရင်လည်းဒီလိုပါပဲ။အဲဒီတစ်ခါကပါတီတွေရဲ့သဘောထားကလည်းအတော်အရေးကြီးပါတယ်။အခုလိုလုပ်ကြရဆိုရင်ဒီရခိုင်ပါတီကစီလျာရဲ့ထုတ်ထားတဲ့ဥစ္စာကတော်တော်ကို ဟိုအပေါင်းလက္ခဏာမဆောင်တဲ့ကြီးရချက်မျိုးတွေထုတ်တဲ့ခါကျတော့ NLD လူမျိုးကလည်းလောကတိုင်းကပြီးဖြတ်ပါလိမ့်မယ်တကယ်တကယ်ကျတော့ပါတီတွေမှာသူတို့ထုတ်ပြချက်နဲ့သူတို့ရှိပါတယ်ဥပမာအခုချိန်ရဲ့အမျိုးသားမျိုးတော်ဒီမိုကရက်အတွက်ဦးအေးသာအောင်ကိုတင်ပြဖို့ NLD ကကမ်းလာတယ်အဲ့ဒီခါကျရင်သူ့ရဲ့ပါတီခေါင်းဆောင်တစ်ယောက်ပဲသူလည်းသူ့ပါတီနဲ့သူညှိနှိုင်းကြည့်ညှိနှိုင်းလို့ရတယ်မညှိနှိုင်းလည်းနေလို့ရတယ်ပါတီကလည်းတအားလက်ခံရလည်းရတယ်လက်မခံရလည်းနေလို့ရတယ်အဘယ်လိုပြောဥပပေါင်းဆောင်ရွက်မှုတွေဆိုတာကဟိုသူ့တက်ဆိုင်ရာနဲ့ပဲတွားပြီးတော့တက်ဆိုင်တယ်။ NLD ကအကုန်လုံးကိုလိုက်ပြီးတော့ပြည်ရမယ်ပြည်ရမယ်သူတို့သဘောတူမှလုပ်ရမယ်ဆိုတဲ့ဥစ္စာကတော့ဒါတော့ဟိုသဘောကမကျပါဘူး။ဒါတက်ပေါ်ဘူးဘယ်လိုခေါ်လဲညှိမောင်းဆိုးရလဲဒီဟာမဟုတ်ပါဘူး။ NLD ကသူအားလုံးအပြတ်တတ်နိုင်တယ်သူ့ဘာသာသူလုံးချင်တာလုံးလို့ရနိုင်တယ်အစိုးရလည်းဖွင့်လို့ရနိုင်ပါရဲ့နဲ့ဒါတကယ်ကိုအမျိုးသားပြန်လဲပြည်ရရေးတိုင်းသားစီလုံးမျိုးရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုကြည့်ပြီးတော့ကဒီဟာပြည်ပေါင်းဆောင်ရွက်မှုသူကလုပ်ကြမယ်။အဲ့ဒါကိုနားလည်ဖို့တော့လိုပါလား။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတောတက်ရှင်တယောက်ပေးထားတဲ့စာကိုလည်းကျွန်တော်ဒီမှာအလင်းတင်တော်ပေါ်ပြခြင်းပါလေဥစိမ်မောင်မိထီလာပါနန်းလောင်ကျေးဇူးပြုဖတ်ပြပေးပါ
ဟုတ်ကဲ့ NLD ကပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုတမတ်ကျင်ညာခဲ့ပြီးဖြစ်ပါတယ်တဲ့ NLD ပါတီဝင်ဖြစ်တဲ့တိုင်ရနာအမတ်တူကိုအမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ် NLD ပါတီဝင်မဟုတ်တဲ့တခြားပါတီကပါတီဝင်တိုင်ရနာကိုယ်စားလှယ်တူကိုဒုတိယဥက္ကဋ္ဌအတော်ဝင်ပေးထားပါတယ်တဲ့ပြည်သူ့လွတ်တော်မှလည်းဒုတိယဥက္ကဋ္ဌကိုတခြားပါတီဝင်တိုင်းရင်းသားတို့ကိုတာဝန်ပေးထားပါတယ်။ဒါကြောင့်ဥပဒေပြုရေးအာဏာအတွက်အပြန်အလှန်ထိန်းနိုင်တဲ့အကျိုးကိုရရှိမယ်။တိုင်းရင်းသားတွေတခြားပါတီဝင်တွေနဲ့လက်တွဲဆောင်ရွက်မှာကိုပြသရကြပါတယ်တဲ့။ NLD ကလက်ဝါးကြီးမဟုတ်ဘူးဆိုတာလက်တွေ့တက်တည်ပြရရောက်ပါတယ်။အုပ်ချုပ်ရေးပိုင်းမှလည်းဌာနဆိုင်ရာဝန်ကြီးအဆင့်များမှတခြားပါတီဝင်တွေလွတ်တော်အမတ်မဟုတ်တဲ့တင့်တော်သူပြင်ပပုံကိုယ်တွေတိုင်းရင်းသားကိုယ်စားလှယ်တွေကိုလည်းအလေးထားပြီးတာဝန်ပေးဖို့စီစဉ်နေတယ်လို့လည်းသိရပါတယ်တဲ့။အလုံးလက်တွဲပါဝင်ကြိုးပမ်းရေးမှုကိုခင်းနေခြင်းဖြစ်တဲ့အတွက်တဟစာတာဖြစ်လာနိုင်ပါတယ်။စူပေါင်းညီကြအောင်ချောင်းဖြာဖို့ရရှိပါတယ်။ဘေးထွက်ဆိုကြုံမရှိနိုင်ဘူးလို့ယူဆပါတယ်တဲ့။တက်မတော်ကဏ္ဍမှာလည်း NLD ဥက္ကဋ္ဌဟာအထူးကကြတော့တက်မတော်ကောင်းဆောင်များနဲ့စူပေါင်းတွေ့ဆုံညီနိုင်ခဲ့ပြီးဖြစ်တာကြောင့်ချောမွေ့ပြေလဲတဲ့လေသားများစကားရများကြားနေရပါပြီလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါသောသောဆွေးနွေးကြတဲ့ပုဂ္ဂိုလ်ရောဒီပေးစာထဲမှာဖော်ပြတာဆိုတော့ရေဘီဝါအားဖြင့်ကတော့ NLD ရဲ့ခြေလှမ်းနေတဲ့ပတ်သက်လို့ဟိုသစုံတရားခြေနဲ့ကြတဲ့သဘောထားတွေတွေ့ရပါတယ်။တခုတော့ရှိတာကတော့သောသောဥပိ္ပံထောက်ပြတယ်လို့ပေါ့တန်ရန်သားတွေဘက်ကဟို NLD ဘက်ကချင်းကပ်ပုံနဲ့ပတ်သက်လို့ဟိုသဘောမကျစရာတွေလည်းရှိကောင်းရှိနိုင်ပါတယ်။ဟိုနောက်တစ်ခုကလည်း NLD အနေနဲ့ကတော့ဟိုတန်းပြင်းမှလည်းလိုအပ်ချက်တွေတပုံကြီးနဲ့ဆိုတော့ဖြည့်ဆည်းစရာတွေလည်းများတော့အားလုံးခြေနဲ့အောင်လုပ်ဖို့ဆိုတာတော့မဖြစ်နိုင်ဘူးလို့ယူဆပါတယ်။ဆိုတော့ဒီတန်းပြင်းအတွက်ပဲဖြစ်ဖြစ်ပေါ့လေနိုင်ငံရေးနေပြူဟာမဟာပြူဟာအရပဲဖြစ်ဖြစ်ဦးစားပေးစင်စားတဲ့နေရာမျိုးမှာချင်းကပ်တဲ့နေရာမျိုးမှာဥဖေသန်းတို့အနေနဲ့ဆိုလို့ရှိရင်ဘလို့ပုံစံမျိုးနဲ့ပိုချင်းကပ်တာမျိုးကကိုမဟာမိတ်တွေပဲဖြစ်ဖြစ်နောက်ပြီးတော့ဒီ NLD နဲ့တချင်ကပြန်ပြတ်ဖြစ်ခဲ့တဲ့ပြည်ခိုင်ပြူဟာပါတီရောပဲဖြစ်ဖြစ်ပေါ့လေဘလို့မဟာပြူဟာမျိုးတွေနေပြူဟာမျိုးတွေနဲ့ချင်းကပ်တဲ့နယ်လို့ဥဖေသန်းတို့ယူဆလဲခင်ဗျအ
ဓိကတော့ NLD ကတောက်ချောက်တချောက်လုံးကိုကျွန်တော်တို့ပြောလာတာပေါ့နော်ကျွန်တော်တို့ Federation Area ပြည်ထောင်စုဆိုတဲ့စကားလုံးကြီးနောက်ပြီးတော့မြို့သားယဉ်ကျေးရှိဆိုတဲ့စကားလုံးကြီးအဲမဲဆွဲတဲ့ကာလမှာလည်းဒါဒီအိုင်းသားဒီအတ္တတွေမှာတောက်လျှောက်အဲဒီစကားလုံးတွေပဲအဲသူတို့ပြောပြီးတော့ပြည်သူကိုမဲ့လုံးပေးပြီးတော့ပြောခဲ့တာတွေကျွန်တော်တို့သိရပါတယ်ပြည်သူကလည်းအတိုင်းသားတွေကလည်းသူတို့ကိုယုံကြည်လို့သူတို့ကိုတိုင်းသားဒေသတွေမှာအလုံးတစ်ခဲတည်းနဲ့အဲပြတ်ပြတ်တတ်တတ်ထောက်ခံပေးလို့ရတာတွေ့ပါတယ်အဲကြောင့်ဒါ NLD ပါတီအနေနဲ့အဲတာဝန်တစ်ခုရှိတာကြီးကလေးချင်းကိုတွားရမယ်ပြည်ထောင်စုမှလည်းပြည်ထောင်စုကိုပေါ်ဆောင်ရမယ်ဆိုတော့တာဝန်တစ်ခုဟာ NLD ပေါ်မှာကတိတစ်ခုဖြစ်ပါတယ်။ဒါတော့ဒီလောက်အချိန်မျိုးမှာတော့ကျွန်တော်ဒီမှာလက်နက်ကန်တပ်ဖွဲ့တွေတောင်မှအရှင်းရှင်းကျွန်တော်စပွဲပေါ်မှာထိုင်ပြီးတော့ပြောနိုင်ဆိုနိုင်လာရပြီ။အဲ NLD နဲ့ဆိုရင်လည်းတက်နဲ့နော်လူချုပ်ဒီမြောင်းအွန်လိုင်းနဲ့တို့တွေ့ဆုံဆွေးနွေးရလဲအချိန်မျိုးလုပ်ပြီးရပြီ။အဲဒီလိုအခါမျိုးမှာမျိုးတိုင်းရင်းသားပါတီကိုဘာကြောင့်မတင်ဆိုင်ရတာလဲ။ဘာကြောင့်ကျွန်တော်တို့စပွဲမှာထိုင်ပြီးတော့အရှင်းရှင်းပြေလည်အောင်မကြည့်နိုင်ရတာ။ဒါကျွန်တော်တို့ဖွဲ့စည်းပုံအခြေခံရဲ့အားနည်းချက်ကိုဟိုကျွန်တော်အသုံးချပြီးတော့ပေါ့နော်။အခုဆိုရင်မနေ့ကလည်းကြားပါရယ်ဥဝင်ထိုင်ကပြောပါရယ်။အာတိုင်းဒေသကြီးတွေမှာဒီလိုပဲနိုင်တဲ့ပါတီကပဲဝင်းရှုံနေရာတွေကိုယူသွားမယ်။အဲဒီပြင်ပါတီတွေကတော့နည်းနည်းပါးပါးအသုံးပြုမယ်ပေါ့။အဲအဲ့လိုမျိုးဟာကျွန်တော်တို့ဖွဲ့စည်းပုံအခြေခံနဲ့အားနည်းချက်ကိုယူပြီးတော့သူတို့ငိုပြောနေတဲ့ federation ကိုတွားဖို့ဒီ centralization မှာကျွန်တော်ဘောရှုပ်အမှုချောချရေးဆိုတဲ့အဲအဲ့ဒီကိုတော့မှသူတို့မတွားနိုင်တဲ့နဲ့နော်ဒီ power sharing ပေါ့ဒီဒီနေဒေသတွေမှာအနိုင်ရတဲ့အထူးသဖြင့်ရခိုင်ဒေသမှာအတကယ်ကိုမကြိုတည်ရတဲ့ပါတီတစ်ခုကိုတော့မှအဝင်းရှုပ်ကိုမပေးနိုင်တဲ့အခြေအနေမျိုးကိုပြောလာတာဟာအဲသူတို့ပြောနေတဲ့ပြည်ထောင်စု federal ဆိုတဲ့စနစ်နဲ့တခြားကြီးဖြစ်သွားတာပေါ့ဗျာလမ်းလွဲသွားတာပေါ့
ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပြကြတဲ့ဝိုင်းရနိုင်ငံရေးသမားကြီးဦးသူဝေရခိုင်မျိုးသားပါတီရဲ့ဦးဖေတန်းတင်ဆက်ဆရာဦးစီစုအောင်မြင့်နဲ့ပါဝင်ဆွေးနွေးပြကြတဲ့ပုဂ္ဂိုလ်အားလုံးကိုကျေးဇူးတင်ပါတယ်